အနာသိစစ်ကောင်စီဟာမြန်မာအရဲသားပြည်သူတွေကိုတိုက်ခိုက်ပြိုခွင်းရမှာတုံးဖို့ဂျက်တိုက်လေးရင်တွေနဲ့တန်ကြက်ကားကားတွေကိုရုရှားနဲ့တရုတ်လိုပြည်ပနိုင်ငံတွေကနေလက်ခံရရှိနေတယ်လို့မြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်ဆီယနာသိမိကလေးကစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုကျူးလွန်မှုတွေတက်သေးထောက်ထားရှိနေပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကဂျက်တိုက်လေယာဉ်တွေတန်ကြက်ကားတွေတော်တော်များများစစ်ကောင်စီကိုကူပေးနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အဲဒီလိုပဲဆာဘီယာနိုင်ငံကလည်းဒုံးကျည်တွေအမြောက်တွေကိုမြန်မာစစ်အစိုးရစီတင်ပို့ဖို့ခွင့်ပြုထားတယ်လို့သူကဆိုပါတယ်။ဒီလိုလက်နက်ထောက်ပံ့မှုတွေရပ်ဆိုင်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကုလသမဂ္ဂရဲ့မြန်မာလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်စ်အန်ဒရူးစ်ကတောင်းဆိုခဲ့ပါတယ်။အရက်သားပြည်သူတွေကိုတတ်ဖို့တုံးတဲ့လက်နက်တွေမြန်မာနိုင်ငံကိုကူညီထောက်ပံ့မှုမပေးသင့်ဘူးလို့သူကအလေးအနက်ပြောကြားခဲ့ပါတယ်။စစ်တပ်ရဲ့ရေနံနဲ့တဘာဝတံငွေနိုင်ငံသားငွေလဲလှယ်မှုတွေဖျက်တောက်ဖို့ကိုလည်းသူကတိုက်တွန်းထားသလိုစစ်ကောင်စီကတဲ့နဲ့ရှားပါတွန်းထွက်ပစ္စည်းလိုတရံဇာတာတွေဝယ်ယူတာတွေမလုပ်ဖို့ပြည်နယ်နဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုကုလအထူးကိုယ်စားလှယ်သောမတ်စ်အန်ဒရူးတားမြစ်တောင်းဆိုထားပါတယ်ရှင်။